မြန်မာနိုင်ငံတွင်းမှာဆီယနာရှင်ကြာရှုံးရေးနဲ့အဖမ်းခံရသူတွေပြန်လွတ်မြောက်ရေးဆန္ဒပြလှုပ်ရှားနေတဲ့ပြည်သူတွေနဲ့အတူတရားရေးရည်တည်ကြောင်းပြသတဲ့အနေနဲ့ပြည်ပရောက်မြန်မာတွေကလည်းစနစ်တနင်္ဂနွေနေ့တိုင်းထိတက်ဆန္ဒပြပွဲတွေနိုင်ငံတွင်းကလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မဲ့ရန်ပုံငွေရှာတာတွေကိုလှုပ်ဆောင်နေကြပါတယ်။အမေရိကန်နိုင်ငံ New Jersey ပြည်နယ်မှာတည်ထားတဲ့လောကချမ်းသာဇေတီတော်မှာအမေရိကန်ရောက်မြန်မာတွေစုဝေးပြီးအမေရိကန်နိုင်ငံလွတ်လပ်ရေးနေ့ဖြစ်တဲ့ဇူလိုင်လ4ရက်တနင်္ဂနွေနေ့မှာမြန်မာနိုင်ငံလွတ်လပ်ရေးအတွက်ရည်ရွယ်တဲ့ရန်ပုံငွေဈေးပွဲတော်ပြုလုပ်ခဲ့ပါတယ်။ဒီဈေးပွဲတော်မှာကောက်ခံရရှိတဲ့ရန်ပုံငွေတွေကိုမြန်မာနိုင်ငံမှာလက်ရှိလိုအပ်နေတဲ့လူမှုကယ်ဆယ်ရေးလုပ်ငန်းတွေအတွက်သုံးမှာဖြစ်ကြောင်းပွဲတော်ဖြစ်မြောက်ရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့လှုပ်ရှားမှုကိုပံ့ပိုးပေးတဲ့ STMB အဖွဲ့ကနေပြောပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားတိုင်းရင်းသားတွေဦးဆောင်ပြီးစင်ကာပူ၊မလေးရှား၊ထိုင်းနဲ့တောင်ကိုရီးယားရောက်မြန်မာတွေပါဝင်တဲ့ MNSO ဂျပန်အဖွဲ့ကတော့တနင်္ဂနွေနေ့မှာအွန်လိုင်းကနေဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ကြပါတယ်
။ဒီစစ်အုပ်စုအကြမ်းဖက်စစ်အုပ်စုတွေမတရားမှုဒီလူလူတွေတပ်ဖြတ်နေပြီးဖမ်းဆီးနေမှုတွေကိုကျွန်တော်တို့အားလုံးကရှုံ့ချတဲ့အနေနဲ့အွန်လိုင်းပေါ်ကနေရှုံ့ချခြင်းနဲ့ဆောင်ရွက်ကြမှာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာလည်းမြန်မာနိုင်ငံအတွက်ဇူလိုင်လ1ရက်ကနေ3ရက်အတွင်းကောက်ခံရရှိတဲ့အလှူငွေကိုရီးယားဝန်တသန်းနီးပါးကို CDM ဝင်နေသူတွေအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူအသက်အိုးအိမ်စီးစဉ်ကာကွယ်ဆောင်ရွက်ရေးအတွက်တာဝန်ယူထားသူတွေနဲ့ Generation C အပါအဝင်ပြည်ရင်းကဒီမိုကရေစီရဲ့လှုပ်ရှားနေသူတွေစီကိုပေးပို့လှူဒန်းခဲ့တယ်လို့ဆန္ဒသိမ်းမှုဆန့်ကျင်ကော်မတီကိုရီးယားအဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်